န်နိုင်ငံကနေမကြသေးခင်ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သားတွေကနောက်ထပ်တစ်ယောက်မှာ COVID-19 ရောဂါကူးစက်နေကြောင်းဒီကနေ့ပဲအတည်ပြုလိုက်ပါတယ်။အိန္ဒိယမှာသင်တန်းတက်ရောက်ပြီးတော့မေလ24ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သား18ယောက်ကိုရန်ကုန်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာအသွာလာကန့်သတ်စောင့်ကြည့်ထားပြီးတော့စစ်ဆေးရမှာယောဂါပိုကူးစက်သူရရှိသူကိုထပ်ပြီးတော့တွေ့ခဲ့ရတာလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ပြန်ရောက်လာသူတွေကအစိုးပိုင်းတပ်ခွဲနမူနာစစ်ဆေးမှု2ကြိမ်အတွင်းမှာယောဂါကူးစက်သူ4ယောက်ကိုအတည်ပြုထားပါတယ်။အခုနောက်ဆုံးတစ်ယောက်ကိုတော့တတိယကြိမ်တပ်ခွဲနမူနာစစ်ဆေးတာမှာအတည်ပြုနိုင်ခဲ့တာလို့လည်းပြောပါတယ်။ယောဂါပိုးတွေ့ရှိသူတွေကိုကုသပေးနေပြီးဆက်ဆက်ထိတွေ့ခဲ့တဲ့သူတွေကိုလည်းရှာဖွေဖို့ထုတ်အသွာလာကန့်သတ်စောင့်ကြည့်နေကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မနေ့ပိုင်းအထိကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ယောဂါကူးစက်ခံထားရသူ244ယောက်ရှိပါတယ်ရှင်။